လူခွင့်ရေးအခြေအနေတွေပေါ်စိုးရိမ်မှုတွေနဲ့အတူအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကနာမည်ကျော်ဘေဗာလီဟိဟိုတယ်ကိုပိုင်ရှင်ဖြစ်တဲ့ဘရူနိုင်းဆော်ဘွားအနေနဲ့ပြန်လည်ရောင်းချပြဖို့ဘေဗာလီဟိတာဝန်ရှိသူတွေဒီသတင်းပတ်ထက်မှာပဲတောင်းဆိုလိုက်ကြပါတယ်။လူခွင့်ရေးအတွက်မမမမရက်တီဖို့နှုတ်ဆက်နေမှာမဟုတ်တဲ့အကြောင်းနဲ့လူခွင့်ရေးကိုအကာအကွယ်မပေးတဲ့သူတွေကိုလည်းရှုတ်ချတဲ့အကြောင်းဘေဗာလီဟိမြို့တာဝန်ရှိသူတူဖြစ်တဲ့လီလီဘော့စ်ကပြောပါတယ်။ဟောလိဝုဒ်ကကျော်မော်လီတထေးတွေကျင်းလည်ကျဆရာဘေဗာလီဟိဟိုတယ်ကိုတော့ဟောလိဝုဒ်ရုပ်ရှင်မြို့တော်မှာပေါ်ပြီး1912ခုနှစ်ကတည်းကဖွင့်လှစ်ထားခဲ့တာပါ။အခုကမှတော့ဟိုတယ်ကိုဘရူနိုင်းဆော်ဘွားဟာဂျီဟက်ဆနက်ဘောကီယာကဥဆောင်တဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းကပိုင်ဆိုင်ထားပါတယ်။ဘရူနိုင်းဆော်ဘွားကတော့အိမ်တော်ကြီးပေါက်ပြန်သူလင်းလူဆက်ဆံသူတွေအတွက်တည်ထံပြစ်ဒဏ်တွေအပါအဝင်တင်းကျပ်တဲ့အစ္စလာမ်ဥပဒေတွေကျင့်သုံးမှုပြီးခဲ့တဲ့လထဲမှာပဲပြတ်ထန်းခဲ့ရာကစန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံနေရတာပါ။ဟောလိဝုဒ်ကနာမည်ကျော်ပုဂ္ဂိုလ်ကြီးကိုယ်တိုင်ဟိုတယ်ကိုတပိတ်မောက်ဖို့စော်ဩလာကြတယ်လို့စီးပွားရေးလုပ်ငန်းတော်တော်များများကလည်းဟိုတယ်မှာလုပ်မဲ့အခမ်းအနားအစီအစဉ်တွေကိုပြန်ဖျက်ပြစ်နေကြပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကတော့ဘရူနိုင်းကအချိန်နေပေါ်စိုးရိမ်မကင်းဖြစ်တဲ့အကြောင်းပြောခဲ့ပေမဲ့ဘရူနိုင်းဆော်ဘွားဘက်ကတော့အခုအချိန်ထိတစုံတရာတုံ့ပြန်မှုတော့မရှိသေးပါဘူး။